မြန်မာနိုင်ငံကိုပြန်ဖို့ရုန်းကန်ကြိုးစားနေတဲ့ရိုဟင်ဂျာတွေကိုမလေးရှားကအားပေးထောက်ခံကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးကမနေ့ညဘက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။မြန်မာစစ်တပ်ရဲ့နည်းမျဉ်းရှင်းလင်းမှုကြောင့်ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နဲ့ဒေသရွေးနိုင်ငံတွေကိုထွက်ပြေးခလုံးရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအသိုင်းအဝိုင်းကပြစ်မှတ်ထားဖို့နိုင်ငံရဲ့ဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကပန်ကြားလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာတဲ့ရိုဟင်ဂျာဒုက္ခသည်ကတသန်းကျော်လာနေပြီဖြစ်တယ်လို့မလေးရှားမှာတသိန်းခွဲကျော်နဲ့တခြားနိုင်ငံတွေမှာလည်းအများပြားရောက်နေပြီဖြစ်တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမေ့မထားသင့်ဘူးလို့ပြောပါတယ်။ဒါအပြင်ဒုက္ခသည်တွေပေါ်ကျူးလွန်ခဲ့သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ခံရဖို့နဲ့တရားမျှတမှုပြင်ရရေးဝိုင်းကူပေးကြတာအပြင်မြန်မာနိုင်ငံသားဖြစ်ကနေညစ်ပယ်ခံထားရတဲ့သူတွေကိုနိုင်ငံသားဖြစ်လာနိုင်ရေးကြိုးပမ်းမှုတွေအတွက်လည်းကူညီပေးတင်ပါတယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးအဗ်ဒူလာကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အုံလုံးကိုတော့တရားဝင်လက်မခံတဲ့မြန်မာစစ်ကောင်စီကတိတိကျကျစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားပါတယ်ခင်ဗျ။